အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ဘက်ကကြီးမားတဲ့ဗုံးတလုံးကိုမနေ့ကျတာရင်းနှီးတုန်းကကျဲချတိုက်ခတ်ခဲ့တာကြောင့် IS အဖွဲ့ဝင်38ယောက်တိုက်ဆုံးပြီးတော့လက်နက်တွေအများအပြားဖြည့်ဆည်းသွားခဲ့တယ်လို့အာဖဂန်နစ္စတန်နိုင်ငံဘက်ကပြောပါတယ်။ဒီတိုက်ခတ်မှုအတွင်းအရသာတိုက်ဆုံးမှုမရှိဘူးလို့လည်းအာဖဂန်ကာကွယ်ဝင်ကြီးဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအနောက်မြောက်ပိုင်းနန်ဂါဂါခရိုင်မှာIS တွေးကြွရခိုးလုံနေတဲ့ဥမင်နိုင်ငံတစ်ခုရှိရာကိုအမေရိကန်စစ်လေယာဉ်တစ်စီးကနေပြီးတော့မနေ့ကျတာလေးနေ့ကပဲအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးတလုံးကိုတင်ချခဲ့တာပါ။ပြည်သူသမားအမှုမြုပ်ဘုံမဟုတ်တဲ့ဘုံးတွေထဲမှာအကြီးဆုံးဖြစ်ပြီးတော့ The Mother of All Bombs ဆိုပြောကြပါတယ်။ဒီတိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတပ်ဖွဲ့တွေနဲ့အတူပူးပေါင်းပြီးလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းကိုအာဖဂန်သမားအာရှ်ဖ်ဂါနီကရုံးကနေပြီးတော့တင်ချကြေညာချက်ထုတ်ပြန်ပါတယ်။အာဖဂန်တပ်ဖွဲ့အနေနဲ့မြောက်အတ္တလန္တိတ်စာချုပ်နီတိုရဲ့ရေးပေါ်တုံ့ပြန်ဆိုင်တွေအဖွဲ့အစည်းနဲ့အတူပူးပေါင်းပြီးတော့အကြမ်းဖက်ဖွဲ့တွေကိုတိုက်ခိုက်ချေမှုန်းနေတဲ့အကြောင်းကိုဒီကြီးများကြားမှာဖော်ပြထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်ရေးလုပ်ငန်းတွေကိုထောက်ပံ့ကူညီဖို့ရည်ရွယ်ပြီးတော့ဒီတိုက်ခိုက်မှုအတွင်းအရသာထိခိုက်ဒိဆုံးမှုရှိအောင်အထူးတတိထားဆောင်ရွက်ခဲ့တဲ့အကြောင်းကိုသမရဂါနီရဲ့ယုံ Twitter စာမျက်နှာမှာစာသက်ပြီးနေ့ကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဟာ IS တွေးကြွရတဲ့အတွက်တော့ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်စေခဲ့တယ်လို့အာဖဂန်အစိုးရအရာရှိတွေကပြောပါတယ်။